မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ထုတ်လွှင့်မှုစွန့်လွှဲရေးဖိအားပေးဖို့နဲ့လွတ်လပ်တဲ့ကုန်သွယ်ဆိုင်ရာမြင့်တင်ဖို့မျှော်လင့်ထားတဲ့အာရှခီးစဉ်အတွင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုဟာမလေးရှားနိုင်ငံကိုပထမဆုံးရောက်သွားပြီးဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာသူ့ရဲ့ခီးစဉ်တွင်တွားရောက်တဲ့နိုင်ငံတွေကိုမြောက်ကိုရီးယားပေါ်မှာအမေရိကန်ရဲ့အရေးယူမှုတွေနဲ့ဖိအားပေးနေတာကိုဆက်လက်ထောက်ခံဖို့အတွက်တွန်းအားပေးမှာဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူအသွားလင်းခီးစဉ်တွင်မှသတင်းတောက်တွေကိုပြောပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းတို့ဂျွန်လတွေ့ဆုံပြီးချိန်ကစပြီးအမေရိကန်အရာရှိတွေကမြောက်ကိုရီးယားအစိုးရဟာသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဆွံ့လွန်မယ်လို့အကောင်းမြင်နေပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလုပ်ငန်းစဉ်တွေလှုပ်ဆောင်တဲ့အထောက်အထားဘာမှမတွေ့ရသေးပါဘူး။အမေရိကန်ရှေ့ဘက်ကမ်းရိုးတန်းအထိရောက်အောင်ပြစ်နိုင်တဲ့တိုက်ချင်းပြဒုံးကြီးတိစောက်နေတဲ့စခန်းမှာမြောက်ကိုရီးယားဒုံးကြီးအစ်စ်တွေဆက်ပြီးတိစောက်နေတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကယုံကြည်ကြောင်း Washington Post သတင်းစာရေးကအင်ကာနဲ့ရေးသားခဲ့ပြီးနောက်ပိုင်းမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার နဲ့ဒုံးကြီးအစီအစဉ်တွေဆက်လုပ်နေမယ်ဆိုတာကိုစိုးရိမ်မှုတွေရှိနေပါတယ်။ဝန်ကြီးပေါ်ပေရောဒီခီးစင်တွင်စင်ကာပူမှာအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံရခိုင်ပြည်နယ်ရိုဟင်ဂျာအရေးစိုက်ဘာလုံခြုံရေးတို့ပြင်တောင်တရုတ်ပင်လယ်ပြဿနာကိုပါဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။